ီတော့ဒီလောလောဆယ်မှာအတော်လေးစူညံစူညံဖြစ်ခဲ့တဲ့ဒီမြန်မာနိုင်ငံကနိုင်ငံခြားမှာဒီဘဏ်အငွေစည်းရင်၅ခုနဲ့အမေရိကန်ဒေါ်လာ17ဘီလီယံအနှံထားတယ်ဆိုရဲကိစ္စကိုကြည့်အောင်ပါရှင်ကိုကျော်တော်သိန်းကဒီကိစ္စကိုတောက်လျှောက်စုံစမ်းထားတယ်ဆိုတော့အခုနောက်ဆုံးသိထားသမျှကိုပြောပြပါအောင်ရှင
်ဟုတ်ကဲ့ပါဒီပြပအနှံငွေ17ဘီလီယံကိစ္စကိုစပြီးတော့ထွက်လာတာကဒီပြည်တွင်းသတင်းမီဒီယာတွေမှာဖြစ်ပါတယ်သူတို့တွေကိုးကားရေးသားထားတာကတော့ဒီ Bank Information Center လို့ခေါ်တဲ့ကမ္ဘာဘဏ်တော်ငွေကြေးဆိုင်ရာအဖွဲ့အစည်းတွေပေါ့လေ World Bank တို့ IMF တို့ ADB တို့အဲ့လိုအဖွဲ့အစည်းတွေကိုစောင့်ကြည့်တယ်အစိုးရမဟုတ်တဲ့အဖွဲ့တစ်ခုကအာရှဆိုင်ရာအစီအစဉ်ရဲ့မန်နေဂျာ Jason Garcia ပါဒီကြောင်းကိုဒီလ Mr. Garcia ကဒီလ10ရက်နဲ့17ရက်နေ့တွေကရန်ကုန်မြို့မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုအတွင်းသူကပြောခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လဲ Mr. Jason Garcia ကိုဆက်သွယ်ဖို့ကြိုးစားခဲ့တာမှာတော့ကျွန်တော်တို့အဆက်အသွယ်မရခဲ့ပါဘူးသူကအခုလောလောဆယ်မြန်မာနိုင်ငံကနေပြန်ထွက်သွားပြီးတော့ဒေတာရင်းနိုင်ငံတစ်ခုမှာရောက်နေတယ်ဆိုတာတော့ပဲအကြံပြန်သိထားရပါတယ်Mr. Garcia ပြောခဲ့တယ်ဆိုတော့မီဒီယာသမားတွေနဲ့ဆွေးနွေးပွဲမှာကူညီပြီးတော့ဘာသာပြန်ဆိုပေးခဲ့ကြတဲ့သူတွေကလည်းပဲအတိအကျတရားဝင်ပြောဖို့ညှင်းခဲ့ကြပါတယ်။ဒါကြောင့်ဒီကိစ္စကို Mr. Garcia ပြောခဲ့သလားမပြောခဲ့ဘူးလားဆိုတော့ကတော့မှကျွန်တော်တို့အခုချိန်မှာအတိမပြုတ်နိုင်သေးပါဘူးခင်ဗျ
။ဒါဆိုရင်အစိုးရဘက်ကဒီကိစ္စကိုဘာများပြန်ပြောထားပါသေးလဲရှင်။နောက်ပြီးတော့အဓိကပတ်သက်နေရလို့ဆိုရမယ်ကဘာဘန်ဘက်ကရောတခုခုများပြောပါသေးလားရှင်
။ဟုတ်ကဲ့ပြောကြပါရစေ။အစိုးရဘက်ကတော့သမ္မတဦးသိန်းစင်ရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွတ်ကဒီသူ့ရဲ့ Facebook စာမျက်နှာပေါ်ကနေတဆင့်ပြန်ပြီးတော့ရှင်းထားတာရှိပါတယ်။တတိယချက်ကအစိုးရအနေနဲ့နိုင်ငံပိုင်ငွေကိုအဲ့ဒီလိုပြပမှာအနှံထားတာလုံးဝမရှိဘူး။7ဘီလီယံအပ်ထားတဲ့ဆိုတဲ့အကောင့်၅ခုနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အချက်လက်ရှိရင်ပေးပါအစိုးရအနေနဲ့ဆက်လက်ဆောင်ရွက်ဖို့အသင့်ပါပဲလို့ပြောပါတယ်။နောက်တစ်ချက်ကကမ္ဘာ့ဘဏ်နဲ့မြန်မာနိုင်ငံကြားမှာကြွေးမီကိစ္စတွေဆွေးနွေးပွဲတွေတုန်းကနိုင်ငံခြားဘဏ်စင်း၅ခုမှာဒေါ်လာ7ဘီလီယံရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တစ်ချိန်မှထောက်ပြပြောဆိုဆွေးနွေးခဲ့တာမရှိပါဘူးတဲ့။နောက်တစ်ခါ Daily 11ကညွှန်ထားတဲ့ Daily 11နေ့စဉ်ထုတ်သတင်းစာပါဒီသတင်းစာကနေပြီးတော့ညွှန်ထားတဲ့ Mr. Jason Garcia ဆိုတာကလည်းကမ္ဘာ့ဘဏ်ဝန်ထမ်းမဟုတ်ပါဘူး Bank Information Center ဆိုတဲ့ NGO ကဖြစ်ပါတယ်တဲ့။နောက်ပြီးတော့ဘဏ္ဍာရေးဝန်ကြီးဌာနကလည်းကမ္ဘာ့ဘဏ်ကိုသတင်းဆောင်ပါပါအချက်လက်တွေနဲ့ပတ်သက်ပြီးတရားဝင်ထပ်မံစစ်ဆေးပေးဖို့အကြောင်းကြားထားပါတယ်ဆိုပြီးတော့ပြည်ချိုင်းဒုဝန်ကြီးဦးရထွတ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာပြောထားပါတယ်။ဆိုတော့တခါကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာရုံးခွဲကလည်းဒီကနေ့ညနေပိုင်းမှာပဲသတင်းထုတ်ပြန်ချက်တခုထွက်ပါတယ်။အဲဒီမှာလည်းပဲ Mr. Jason Garcia ဟာကမ္ဘာ့ဘဏ်နဲ့မသက်ဆိုင်ပဲကမ္ဘာ့ဘဏ်ရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းမဟုတ်ဘူး BIC ပေါ့ဒီ Bank Information Center မှာတာဝန်ထမ်းဆောင်နေသူသာဖြစ်တယ်လို့ပြောထားပါတယ်ပို့ကုန်လုပ်ငန်းတွေလုပ်ဖို့ပြီးတော့ငွေကြေးလဲလှယ်မှုလုပ်ငန်းတွေစီမံခန့်ခွဲနိုင်ဖို့အတွက်နိုင်ငံရခြားဘဏ်တွေမှာနိုင်ငံတော်အစိုးရတွေကဘဏ်စင်းတွေဖွင့်ပြီးအရန်ငွေတွေထားရှိတယ်ဆိုတာဟာအစိုးရတွေရဲ့ပုံမှန်လုပ်ငန်းတရဖြစ်တယ်လို့ကမ္ဘာ့ဘဏ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါဒီကိစ္စကလူအများအထူးစိတ်ဝင်စားနေကြပြီးတော့တကယ်လဲစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုတကယ်အဖြစ်မှန်အခြေအနေမှန်ကိုလူလူသိဖို့လိုအပ်တဲ့ကိစ္စတစ်ခုဖြစ်တဲ့အကြောင်းကျွန်တော်တို့အနေနဲ့ဆက်ပြီးတော့လေ့လာစုံစမ်းသွားပါအောင်မယ်ခင်ဗျ။